မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကျုံ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာဧပြီလနောက်မှအရေးပေါ်အစည်းအဝေးခွင့်ယူမယ့်အပေါ်ပြင်သစ်နိုင်ငံကကြိုဆိုလိုက်ပါတယ်
။ We also welcome ASEAN's efforts and encourage them to increase their engagement to find ways to support Myanmar in this dire situation and to work
to မြန်မာအရေးကိုအပြေရှားနိုင်ဖို့အာဆီယံနိုင်ငံတွေကအခုလိုကြိုးပမ်းဆောင်ရွက်နေတဲ့အပေါ်အလုံးဝမျှော်မိပါတယ်။မြန်မာနိုင်ငံရဲ့အကြံပေးပြည်လဲသွားအောင်လို့ဒီနေ့တွေရှာပြီးတော့ဝိုင်းဝန်းအဖြေရှာကြဖို့လဲအားပေးတိုက်တွန်းပါတယ်ဧပြီလ20ရက်နေ့မှာကျင်းပမယ့်အာဆီယံရေပေါ်ညီလာခံကနေပေါ်ထွက်လာမယ့်အဆုံးဖြတ်ချက်ကိုစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်လက်ထောက်တမ်းကနတ်တာလီဘရော့ဒ်ဟတ်စ်ကလုံခြုံရေးကောင်စီမှတောက်ကြနေကမြန်မာအရေးအလို့တော်ဆွေးနွေးရမှာပြောဆိုသွားတာပါအာဆီယံဖွဲ့ကဧပြီလ20ရက်နေ့မှာကျင်းပမယ့်ရေပေါ်ညီလာခံကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကလည်းမြန်မာအရေးကိုအာဆီယံအသင်းကဖြည့်ဆည်းမဲ့အစီအစဉ်ကိုထောက်ခံကြောင်းတောက်ကြနေဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းဝင်တွေကြားပြည်တွင်းရေးဝင်မဆက်ဖက်ရေးမှုဝါဒတွေနဲ့ပုံသဘောတူညီချက်ရရှိဖို့တမတ်ချက်တွေကြောင်းမြန်မာအရေးထိရောက်တဲ့ဖြည့်ဆည်းမှုမျိုးပေါ်ပေါက်လာနိုင်ပါမလားဆိုတာကိုတော့တက်ကြွလှုပ်ရှားသူတွေနဲ့အကဲခတ်တွေကြားဆွေးနွေးမှုတွေလည်းရှိနေပါတယ်။